NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပတ်သက်တဲ့သတင်းမှတွေအွန်လိုင်းပေါ်မှာဖြန့်နေသူတွေထဲမှာတမတော်အဖွဲ့အစည်းတွေပါဝင်နေသလားဆိုပြီး NLD အကြီးအကဲတယောက်ကတန်တရားနဲ့ပြောကြားခဲ့တာကိုတမတော်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်သမရဦးထင်ကျော်ယာရုကနေနှုတ်ထွက်တယ်ဆိုတဲ့သတင်း NLD ပါတီဗဟုအလုံးမှုဆောင်စည်းဝေးပွဲမှာသူရဦးရွှေမန်တက်ရောက်တယ်ဆိုတဲ့သတင်းတွေဟာမဟုတ်မှန်ကြောင်းအတွင်းရေးမှုအဖွဲ့ဝင်ဦးဝင်းထိန်ကမေလ4ရက်နေ့တုန်းကသတင်းတောက်တွေကိုနေပြည်တော်မှာရှင်းလင်းပြောကြားခဲ့ပါတယ်အဲ့ဒီရှင်းလင်းပွဲမှာဦးဝင်းထိန်ကသတင်းမှားတွေကိုဘယ်သူတွေဖြန့်နေတယ်လဲဆိုတာပြောရခက်ကြောင်းနဲ့ကြံ့ခိုင်ရေးကပဲလုပ်သလားအချို့တမတော်အဖွဲ့အစည်းတွေကပဲလုပ်သလား NLD ကိုမလိုလားတဲ့ IT ကျွမ်းကျင်သူတွေကပဲလုပ်သလားမှန်းဆရခက်ခဲတယ်လို့ပြောကြားခဲ့တာပါအစိုးရကအမျိုးသားပြန်လည်တင်းမြတ်ရေးကိုဆောင်ရွက်နေတဲ့ကာလမှာ NLD ပါတီပြောခွင့်ရတာဝန်ရှိသူတယောက်ကစီးလုံးမှုကိုထိခိုက်စေတဲ့အပြောမျိုးနဲ့တမတော်အပေါ်အခြေအမြစ်မရှိပုတ်ခတ်ပြောဆိုတာကိုပြင်းထန်စွာကန့်ကွက်တယ်လို့တမတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါရီမကလိုအပ်သလိုတုံ့ပြန်ဆောင်ရွက်သွားမယ်လို့လည်းမေလ5ရက်နေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်တန်တရားစိတ်နဲ့တမတော်ပေါ်ထဲ့သွင်းပုတ်ခတ်ပြောဆိုတာတွေဟာတမတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်လို့လည်းဆိုထားပါတယ်အဲ့လိုပြောခဲ့တဲ့အတွက်ပုတ်ကိုတူအဖွဲ့အစည်းတစ်ခုရဲ့ဂုဏ်သိက္ခာကိုတမင်ထိခိုက်စေသောအရေးအသားနှင့်လူ့အခွင့်အရေးကိုထိခိုက်စေသောအရေးအသားမျိုးဖော်ပြခြင်းမှရှောင်ကျဉ်ခြင်းဆိုတဲ့သတင်းမီဒီယာသမားတွေလိုက်နာရတဲ့ဥပဒေပြဋ္ဌာန်းချက်ကိုတော့ချိုးဖောက်အောင်အားပေးအမြောက်ပြုရရောက်တယ်လို့လည်းတမတော်ကတုံ့ပြန်ထားပါရဲ့ရှင်